လေပြင်းတိုက်ခိုက်မှုကြောင့်ပြည်တွင်းဒုက္ခသည်စခန်းတချို့ကနေအိမ်တွေပျက်စီးသွားကြပါတယ်။မြောက်ဦးမြို့နယ်ဇင်းဘောကိုင်စစ်ဘေးဒုက္ခသည်စခန်းမှာတော့နေအိမ်100ကျော်လောက်ပျက်စီးသွားပြီးကြောက်တော်နဲ့မြေပုံမြို့နယ်မှာရှိတဲ့စစ်ဘေးဒုက္ခသည်စခန်းတွေမှာလည်းနေအိမ်တချို့ပျက်စီးသွားခဲ့တာပါ။ရခိုင်ကလာတဲ့သတင်းကိုကိုအောင်မြတ်သူကပြောပြမှာပါရှင်။
ရခိုင်ပြည်နယ်ဘက်ကိုဝင်တိုက်တဲ့ Yas ဆိုင်ကလုံးမုန်တိုင်းအရှင်ကြောင့်ရခိုင်ပြည်နယ်မှာမေလ24ရက်နေ့ကစပြီးတော့လေပြင်းတိုက်ခတ်ခဲ့တာကြောင့်မြောက်ဦးမြို့နယ်အတွင်းစင်မောကိုင်စစ်ပေဒုက္ခသည်စခန်းမှာလည်းနေအိမ်100ကျော်လောက်ပျက်စီးသွားတယ်လို့စခန်းတာဝန်ခံဦးညီပုကပြောပါရယ
်အိမ်ခြေကတော့စုစုပေါင်းကတော့138လုံးလောက်တော့ဒီအခေါက်အမိုးဟောင်တွေမှာပြွင့်သွားပေါ့လုံးဝဒီအခေါက်မိုးတွေပြွင့်သွားတဲ့အိမ်တွေတော့ရှိတယ်သူတို့ကျတော့နေလို့မရဘူးဒိတ်တွေမှာတော့ဆက်ပြီးဝင်ပြီးတော့နေကြတယ်သူတို့တွေကျတော့အခက်အခဲရှိတာကတော့အဲ့ဒီအမိုးကတယ်လို့ပေါ့ကွာအခုဒီနေ့တိုက်တော့ဒီအိုးတွေပါတယ်အကုန်လုံးပွင့်ထွက်ဒီခေါပုတ်တွေပါတယ်အကုန်လုံးပွင့်သွားတော့အိုးတွေပါတယ်ရွာမအောင်လဲစိုးရိမ်နေရတဲ့လူတွေက
စစ်ပေဒုက္ခသည်စခန်းမှာလူဦးရေ4000နီးပါးနေထိုင်ကြတာဖြစ်ပြီးမြောက်ဦးမြို့နယ်၄မြို့ကျောင်းဒေသကနေထွက်ပြေးခိုးလုံလောက်ကြသူတွေလည်းဖြစ်ပါတယ်လက်ရှိမှာတော့အဲ့ဒီဒုက္ခသည်စခန်းမှာစစ်ပေဒုက္ခသည်တွေဟာစားနပ်ရိက္ခာအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့စခန်းတာဝန်ခံဦးညီပုကပြောပါတယ
်တာဝန်ကြီးရဲ့အချိန်နေရတော့ဒီဘက်ဒီမှာဒီကျွန်တော်တို့စားနပ်ရိက္ခာခံနေရတော့နည်းနည်းလိုအပ်တယ်ဒီလိုမဟုတ်ဘူးအများကြီးလိုအပ်တာပေါ့ကျွန်တော်တို့ဒီဒလားနဲ့တလားကိုကျွန်တော်တို့စားနေရခါတွေကလိုက်မမီဖြစ်တယ်ကျွန်တော်တို့ရုံနေရထောက်ပံ့ပေးတဲ့ဟာတွေကကြတော့933စုတက်ပဲပေးတယ်ကျွန်တော်တို့မှရှိတာ985ဆိုတော့လူကြီးကပိုများနေတယ
်ဒါအပြင်ကြောက်တော်မျိုးနဲ့အတွင်းကလူကြီး3000ကျော်နေထိုင်တဲ့ညောင်ချောင်းဆစ်ချောင်းစခန်းမှာလည်းလေပြင်းတက်ခတ်မှုကြောင့်နေတချို့ပျက်စီးသွားတယ်လို့စခန်းတာဝန်ခံကိုခိုင်မျိုးအောင်ကပြောပါတယ
်နေစစ်နှလုံးပါတော့တယ်အိမ်မှာခေါင်းမိုးလန်သွားတာပေါ့တချို့ကအကာတွေရောဒီထရင်တွေရောလန်သွားတယ်ဆိုတော့ဒီအိမ်မှာလန်သွားတဲ့အိမ်တွေကတနည်းမိုးထားတဲ့အိမ်တွေပါတယ်နောက်ပြီးတော့တာပေါ်လင်မိုးထားတဲ့အိမ်တွေပါတယ်ကိုတိုက်တယ်ဒီနေ့လည်းတိုက်တယ်နေတော့လေတော့လေမိုးတော့တိုက်တော့မရောဘူးဟုတ်မနေ့ကတော့မများတော့ဘူးကိုဟုတ
်မြေပုံမျိုးနဲ့အတွင်းကကန်ကြီးတောက်စစ်ပေးစကန်မှာလည်းနေတချို့ပျက်စီးသွားပါတယ်မေလ25ရက်နေ့အထိလဲရခိုင်ပြည်နယ်ထဲမှာလေပြင်းတိုက်မိုးရွာသွန်းမှုတွေရှိခဲ့ပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2018အကုန်ပိုင်းလောက်ကစပြီးတော့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့အစိုးရတပ်တို့ကြားတိုက်ပွဲပြင်းထန်ခဲ့တာကြောင့်ရခိုင်မြောက်ပိုင်းကတိတ်နေချီတဲ့ဒေသခံတွေနေရဆွန့်ခွာထွက်ပြေးပြီးတော့ပြည်တွင်းဒုက္ခသည်စခန်းတွေမှာနေထိုင်နေကြရတာဖြစ်ပါတယ်။လက်ရှိတိုက်ပွဲတွေရပ်တန့်နေပေမဲ့လည်းစစ်ပေဒုက္ခသည်တသိန်းကျော်လောက်နေရမပြတ်နိုင်သေးပဲစစ်ပေဒုက္ခသည်စခန်းတွေမှာနေထိုင်နေကြရတာလည်းဖြစ်ပါတယ်။ဘင်္ဂလားပင်လယ်ော်ရှေ့ပိုင်းမှာဖြစ်ပေါ်နေတဲ့အားကောင်းတဲ့ဆိုင်ကလုန်းမုန်တိုင်းရာစ်ဟာအနောက်မြောက်ဘက်ကိုရွေ့လျားနေပြီးဘင်္ဂလားပင်လယ်ော်အနောက်အလယ်ပိုင်းအရှေ့အလယ်ပိုင်းနဲ့မြောက်ပိုင်းတွေမှာဆက်လက်တည်ရှိနေတယ်လို့မြန်မာနိုင်ငံမိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်လာပါတယ်။အားကောင်းသောရာစ်ဆိုင်ကလုန်းမုန်တိုင်းဟာမြန်မာနိုင်ငံကိုကိုကျွန်းရဲ့မြောက်အနောက်မြောက်ဘက်ရေမိုင်385ခန့်ပသိမ်မြို့ရဲ့အနောက်မြောက်ဘက်ရေမိုင်380ခန့်အကွာပင်လယ်ပြင်ကိုဗဟိုပြုနေတယ်လို့မေလ25ရက်နေ့နေ့လယ်ပိုင်းထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်။